အခုဒီနေ့ပေါ်တော့ဒီပြောင်စုငင်းကျဲညီလာခံကိုတက်ရောက်ဖို့ရှိတဲ့ပိုစလဲရီနဲ့ပေါ်တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအဖွဲ့ဝင်တွေတွေ့ကြတယ်ဆိုပြီးတော့ကျမတို့ကြားလို့ပါအခုဘသူတွေများတွေ့ပြကြတာမျိုးလဲရှင်
စနကိုင်းတိုင်းသားအဖွဲ့ကနေလာတယ်ပြီးတော့ပါတီဖက်မှာတော့ကျွန်တော်ပျောက်ထဲပါပဲဘုရုကွယ်သူရဲ့ရဲဘော်မျိုးဝင်းရဲ့ကိုခွန်မြင့်ထွန်းရဲ့ပါပါသူနိုင်ငံနဲ့ပါတယ်သူအိမ်ပါတယ်သူထွန်းထွန်းဟိန်ပါတယ်ဥညာဝင်းပါတယ်နောက်ပြီးတော့အဘအုတ်တင်ဦးတော့ခဏလေးလာထိုင်နေတယ်ဘယ်လောက်ပ
ါဒီညီလာခံနဲ့ပတ်သက်ပြီးတော့ဗောနော် NND ကဘာတွေများပြောချင်လို့အကိုတို့နဲ့တွေ့ဆုံဖို့ဖိတ်ကြားတဲ့အနေအထားမျိုးလဲရှင်
မနေ့ကကဟာလေ UVDJC ရဲ့တွင်းမှုအစီအဝေးရှိတယ်လေတွင်းမှုအစီအဝေးရှိတယ်ဆိုတော့ငင်းငယ်ညီလာခံမှာဗားလေးဆွေးနွေးမယ်ဘယ်လောက်တိဆွေးနွေးမယ်ဆိုတာတွင်းမှုဘက်ကအရင်လေစီစဉ်ရမှာဗောစီစဉ်ပြီးမှ UVDJC စုံညီကိုတင်မယ်စုံညီကအတည်ပြုလိုက်မှတာနဲ့ငင်းငယ်ညီလာခံမှာပဲဗားလေးလုံးလေအကြံတာဗောနော်ဘယ်အကြောင်းအရာလေဆွေးနွေးမယ်ဒီဟာအဲ့တော့ဒီနေ့ကတော့အဲ့ဒီအကြောင်းအရာတွေကိုကြမ်းပြင်းဟိုဆွေးနွေးကြတဲ့တဘောပါ
ဟုတ်ကဲ့ရှင် NND ဘက်ကကြတော့ဗောနော်ဒီညီလာခံမှာဘလို့အကြောင်းအရာတွေဆွေးနွေးခြင်းတဲ့သဘောတက်မကိုစလဲတွေနဲ့ပတ်သက်ပြီးတော့ဗောနော်ဘလို့ဖိတ်ကြားခြင်းတဲ့သဘောဘလို့သဘောမျိုးတွေရှိနေတာမျိုးလဲရှင်
အဓိကအားတော့ပြင်တော့သူကဒီညီလာခံလှုပ်ဖြစ်တယ်ဆိုတာလည်းလက်မရေးထိုးထားတဲ့သူတွေလည်းရှိတယ်အဲ့တော့ညီလာခံစတယ်ဝန်ကြီးဦးအောင်မင်းလည်းပြောသလိုပဲဒါနိုင်ငံဆွေးနွေးပွဲကိုစတင်လိုက်နိုင်တယ်ဆိုတဲ့သဘောထားတာလည်းဖြစ်တယ်ဆိုတဲ့အပေါ်မှာပဲသူကခြေတယ်ပြီးတော့ရင်းချင်းညီလာခံမှာတော့ဘယ်အကြောင်းအရာတော့ဖြစ်ဆွေးနွေးမယ်ကြည့်ပြုမယ်ဆိုတဲ့အဆင့်ကိုသွားပဲနဲ့ပေါ့နော်ဒီညီလာခံမှာတဘောအဖြစ်ဟိုညီလာခံစီးရင်စီကန်းနေရှိမှညာဒါမှမဟုတ်ရင် DVDJC ဖွဲ့ရှိရနောက်ပြီးတော့ဟိုအတင်းဝဖွဲ့တွေရှိတယ်နောက်ယုံဖွဲ့တွေရှိတယ်အဲ့ဒီဟာတွေရဲ့ DOR ပေါ့နော်လုပ်ငန်းလမ်းညွှန်လိုမျိုးပဲစီးဆွဲမယ်ဆိုရင်ပေါ့နော်ဒါကနိုင်ငံရေး decision မဟုတ်ပဲနဲ့ဒါနောက်အလုပ်ဆက်လုပ်လို့ရအောင်ပြင်ဆင်မှုပုံစံလောက်ကိုပဲအဲ့ဒီပြင်ဆင်ထားတဲ့ DOR တွေပါတွေကိုကြမ်းကြမ်းဆွေးနွေးမယ်ပေါ့နော်ဒါလောက်ပဲပေါ့နော်ဒါပေမဲ့တကယ်နိုင်ငံရေးအဆင့်ကြတော့အားလုံးလည်းမပါဝင်သေးဘူးလေနော်တိုင်းသားလက်နက်ကိုင်တွေလည်းအားလုံးမပါဝင်သေးဘူးနောက်ပြီးတော့အခုအစိုးရကလည်းသူကခဏလေးနဲ့သူဒီပွဲလုပ်ပြီးတော့ရက်ဆိုင်လိုက်ရမယ်ဆိုတော့နောက်တက်လာတဲ့အစိုးရကျမတာနဲ့နိုင်ငံရေးဆွေးနွေးတဲ့အဆင့်ပေါ့နော်ဘယ်ကြောင်းရဘယ်ကြောင်းရဆိုတဲ့ဟာကိုသွားမယ်လို့တော့ဒီလိုတော့အကြမ်းမြင့်ရှိပါသေးတယ်
အဲ့ဒါဆိုတော့အခုဒီဇန်နဝါရီလ12ရက်နေ့မှာစတင်ကျင်းပမယ်ပေါ့နော်ပြောင်စုငင်းချင်းညီလာခံကပြစ်ခတ်ရစဲသဘောတူစာချုပ်ရပေါ့နော်မဖြစ်မနေဆောင်ရွက်ရတဲ့သဘောပဲရှိမယ်တကယ်ဟိုညီလာခံမျိုးပုံစံမျိုးဖြစ်မလာနိုင်သေးဘူးလို့ပြောလို့ရမလားကို
ဒါကငင်းချင်းကြီးကိုဒီလမ်းစတင်လိုက်နိုင်လေ။အုတ်မြင့်ချတယ်ဆိုတဲ့သဘောတော့ပဲရှိပါတယ်။ပြီးတော့ရက်ကလည်းအကြိုင်လည်းမဟုတ်ဘူးလေ။အကြမ်းမြင့်အခုသဘောတူထားတာတော့မှ12ရက်ကနေ16ရက်ပဲပေါ့နော်။ဒါတော့မှ NLD ဘက်ကပြောထားတာ3ရက်လောက်ပဲပြောထားတာပေါ့နော်။တော်လန်းစုကြီးပြောတာအကြိုင်လုံးမဲ့စနေပတ်စံကုန်တယ်ပေါ့နော်။ဘလော့ဆယ်အချိန်နဲ့အများကြီးမကုန်အောင်ပေါ့နော်။ဒါငွေကိုရှင်းချလိုက်တက်တာအောင်ပေါ့နော်။ဒီအစိုးရလက်ထက်မှာဒီငင်းဆိုင်ဆွေးနွေးပွဲကြီးကိုစတင်နိုင်တယ်ဆိုတော့ပုံရိပ်ကိုအတိအကျပေါ်ဆောင်ပြီးတော့ပုံညီလာခံရဲ့သဘောတဝါဝနဲ့တော့အကန့်ကြီးအောင်တော့အနှဲငယ်ပြင်ဆင်စရာလေးတွေတော့ရှိတာပေါ့နော်။အစီအမံလေးစီကံလေးတွေပါလေအဲ့လိုမျိုးလေးတွေပေါ့နော
်ဒီဇန်နဝါရီ12ရက်နေ့ကျင်းပမယ်ပြောင်စုငင်းချင်းညီလာခံကိုရောဒေါန်ဆန်းစုကြည်ကတက်ရောက်ဖို့ရှိမလားအကိုတို့ဘယ်လိုများသိထားပါလဲရှင
်အဲ့ဒါတော့မသိဘူးဗျာသူတို့မေးရင်ပိုကောင်းမှတင်တယ
်ပါတီတွေဘက်ကလေးဖိတ်ကြားဖို့အစီအစဉ်နေမှာရောသူ့နာမည်များအကိုတို့ပါမလားလို့ပါကို
သူကပါတီရပဲဖိတ်ကားတာလေပဲပါတီကဘယ်သူလာမယ်ဆိုတာတော့အဲ့ပါတီရဲ့ဆုံးဖြတ်ချက်ပဲလေ
သူရဘက်ကနေပြီးတော့ဒီရခိုင်တက်မတော် AA နဲ့ပေါ့နော်ကိုကန့်တက်မတော် MMDAA တို့ကိုဖိတ်ကြားမှာမဟုတ်ဘူးဆိုပြီးတော့ပြောထားတာမျိုးတွေလည်းကြားရပါတယ်ရှင်ဒါနဲ့ပတ်သက်ပြီးတော့ NLD ကသူတို့သဘောထားကိုဗာများပြောတာမျိုးရှိလဲရှင
် NLD ကတော့အတိအကျဒီချိန်မှာကတော့သူက2 UCB လုပ်နေတာမဟုတ်ဘူးလေအခုဘွဲကအခုလက်ရှိအစိုးရကဖြစ်တာပေါ့ NLD ကဒီချိန်မှာသူကပါတီတခုမျှတာလည်းဖြစ်တယ်ပေါ့နော်သူ2ရဲ့သဘောထားတော့သူအထွေထူးပြောတာမရှိပါဘူးဒါပေမဲ့ဒီနေ့ဒေါန်ဆန်းစုကြည်ပြောတော့တာကတော့လွတ်လပ်ရေးဖွဲ့ပေါ့နော်ဒီနေ့လှုပ်တဲ့အခမ်းအနားမှာပြောတော့တာတော့တက်လာမဲ့အစိုးရအရင်ဆုံးလုပ်ရမယ့်အလုပ်ကငင်းချမ်းရေးပဲလို့တော့ပြောတော့တာလေဒီငင်းချမ်းရေးလုပ်ပြီဆိုမှတော့ဟိုဖက်ချမ်းမယ်ဒီဖက်ထားခဲ့မယ်ဆိုတဲ့အမျိုးတော့မရှိတော့ဘူးလို့တော့ကျွန်တော်တို့ယုံကြည်တာပါနဲ့
ဒီညီလာခံတက်ဖို့ပေါ့အခြားဖိတ်ကြားတဲ့သူဆိုပြီးတော့ထည့်ထားတဲ့သူတွေမှာရောဘယ်လိုပေါ့နော်အထင်ကရပုံကုန်မျိုးတွေကိုဖိတ်သွားဖို့များရှိမလဲရှင်
အဲ့ဒါကတော့အခြားဖိတ်ကြားတဲ့လူဆိုတဲ့ဟာတွေကတော့ကျွန်တော်တို့အခုထိကျွန်တော်တို့မသိသေးဘူးပေါ့နော်။အဲ့ဒါကလည်းအစိုးရရဲ့အစီအစဉ်ပဲဖြစ်ပါလိမ့်မယ်။ဒါမှမဟုတ်ရင်လည်းကျွန်တော်တို့မနေ့ပြန်ပြုတ်လို့မဲ့အတွင်းမှုအစည်းအဝေးမှာအစိုးရဘက်ကတင်လဲတင်လာနိုင်ပါတယ်။တရားဝင်ကတော့ကျွန်တော်တို့ဘာမှမသိသေးပါဘူး။
ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ပေါ့နော်လက်ရှိအာဏာလွှဲပြောင်းယူရင်းဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးတော့ကြုံတွေ့ရတဲ့အနေအထားတွေကိုရောထုတ်ဖော်ပြောတာမျိုးရောရှိမလားကို
ကျွန်တော်ပြောလို့ပဲမနေ့ကလည်းမှအတွေ့အမှုစီဝေးမှာဒီတောင်သူငယ်ငယ်ညီလာခံကိုဘာလို့မဲဘာလို့မဲဆိုတော့စပြီးတော့စီစဉ်ရမယ်အဖွဲ့ဖြစ်နေတာပေါ့နော်ဒီအဖွဲ့ကစီစဉ်ပြီးပြီဆိုမှဒါ UVDJC စုံညီမှာပြန်ပြီးတော့အတီးဖြစ်ပြီးတော့ငယ်ငယ်ညီလာခံကျင်းပမှာဖြစ်တယ်အဲ့တော့ဒီနေ့တွေ့ဆုံမှုကလည်းဒီဘိုင်းကိုပဲဆွေးနွေးတာဖြစ်တဲ့အတွက်ကြောင့်မို့တခြားကိစ္စဘာမှမပါပါ